မဲကန်ပြည်အောင်စုစွန်းစစ်ဆေးဗျူ FBI ညင်ချိုင်းမူဟောင်း James Comey နဲ့ပြောဆိုထားတွေကိုသူ့အနေနဲ့အတန်ဖတ်မှတ်တမ်းတင်တာမရှိတဲ့အကြောင်းမနေ့တုန်းကပဲသမ္မတ Donald Trump ကပြောဆိုလိုက်ပါတယ် FBI ကြီးခေဟောင်းကတော့ပြည်ရဲ့နေသမ္မတရွေးကောက်ပွဲမှာရုရှားကနောက်ရှက်ခဲ့တဲ့ပုံ FBI ကစွန်းစစ်ဆေးနေရာတွေကိုထင်းထင်းထင်းထင်းလုပ်ဖို့သမ္မတကတိုက်တွန်းခဲ့ကြောင်းပြောဆိုထားပြီးသမ္မတ Trump ကတော့ဆွဆဲချက်ကိုညှင်းဆန်ထားပါတယ် Electronic စနစ်နဲ့စောင့်ကြည့်ရတဲ့ကြားဖြတ်ထောင်လန်းမှုတွေတရားမဝင်နည်းလမ်းနဲ့သတင်းပေါက်ကြားရတယ်လို့မကြားသေးရင်တုန်းကသတင်းမျိုးစုံထွက်ပေါ်နေချိန်မှာညွှန်ကြားမှုအောင်နဲ့ပြောဆိုခဲ့ကြတယ်နဲ့ပတ်သက်လို့မှတ်တမ်းတွေတိတ်ခွေတွေရှိမရှိဆိုတာမသိပေမဲ့သူကိုယ်တိုင်ကတော့ဒီလိုမှတ်တမ်းတင်ထားတာမျိုးမရှိတဲ့အကြောင်း Twitter Internet လူမှုကွန်ရက်မှာသမ္မတ Trump ကပြောဆိုလိုက်တာပါယာယီကဖေရှားခံခဲ့ရတဲ့ FBI ကြီးကောင်နဲ့သမ္မတတို့နှစ်ချိန်တီးတန့်တွေ့ဆုံစကားပြောရအောင်မှတ်တမ်းတင်ထားတဲ့စနစ်တစ်ခုအင်ပီယိုမှာတက်ဆင်ထားသလားဆိုတဲ့မေးခွန်းတွေသတင်းပတ်နဲ့ချီထွက်ပေါ်နေရတာလည်းသမ္မတရဲ့မှတ်ချက်ကြောင့်အဆုံးသတ်သွားပါတယ်သမ္မတအနေနဲ့တီးတန့်စကားပြောခဲ့တာတွေကိုမှတ်တမ်းတွေရှိမရှိရှင်းရှင်းလင်းလင်းပြောဆိုဖို့52ရက်ကြာဘာကြောင့်စောင့်နေရတယ်လဲဆိုတဲ့မေးခွန်းကိုတော့ကစားကွက်တစ်ခုအနေနဲ့လုတ်ခဲ့တာဟုတ်မို့သူကိုယ်တိုင်လည်းမသိဘူးဆိုပြီးအင်ပီယိုလက်တော့ပြောခွင့်ရဆာရာဟက်ကဘီးစန်ဒါစ်ကဖြေကြားခဲ့တာပါသတင်းသမားတွေမင်းနေတဲ့မေးခွန်းကိုသမ္မတကအဖြေပေးလိုက်တာဖြစ်တယ်လို့လည်းသမ္မတရဲ့ Twitter မှတ်ချက်ထွက်ပေါ်လာပြီးတင်တော့ရင်းနဲ့တွေ့ဆုံရင်မှာပြောခွင့်ရကတုံ့ပြန်ခဲ့ပါရဲ့မနေ့ကသမ္မတရဲ့ Twitter မှတ်ချက်တွေထဲမှာတော့ပြည်ထောင်စုသမ္မတယူကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုနဲ့ပတ်သက်လို့အခြေရင်ဖြစ်နေရတာတွေပုံမူကြီးထွားလာပါရဲ့သမ္မတယူကောက်ပွဲစီရင်ကာလအတွင်းဒီမိုကရက်ပါတီအမျိုးသားကော်မတီရဲ့အီးမေးလ်တွေကိုဖောက်ထွင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကတကယ်ကိုအလိမ်ညာတက်တက်သာဖြစ်ကြောင်းလဲသမ္မတက Twitter မှာရေးသားပြောဆိုခဲ့တာပါ